ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာပိုဟမ်မင်းကြီးဖရန်စစ်ကိုအီတလီနိုင်ငံကဗာတီကန်ကျောင်းတော်မှာစနေနေ့ကတောရောက်တွေ့ဆုံပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့စစ်တမ်းခံစားနေရတဲ့ယူကရိန်းပြည်သူတွေရဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပိုဟမ်မင်းကြီးနဲ့တွေ့ဆုံရတာဟာအလွန်ကိုပဲလေးစားဂရုစရာကောင်းတယ်လို့သမ္မတဇယ်လန်စကီကပြောဆိုသလိုပိုဟမ်မင်းကြီးကလည်းအခုလိုလာရောက်တွေ့ဆုံတာကိုကျေးဇူးတင်ကြောင်းပြန်လည်းပြောဆိုခဲ့တာပါ။မိနစ်40ကြာတွေ့ဆုံမှုတွေအတွင်းယူကရိန်းမှာစစ်ကြောင်ဖြစ်ပေါ်တဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေနဲ့နိုင်ငံရေးအခြေအနေတွေကိုဆွေးနွေးပြောဆိုတယ်လို့ဗာတီကန်ကျောင်းတော်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ် February ကတည်းကစပြီးတော့ပိုဟမ်မင်းကြီးအနေနဲ့ယူကရိန်းအရေးကိုလူသိရှင်ကြားမြစ်တာရက်ထုတ်ဖော်ခဲ့တာတွေအပါအဝင်ရင်းကျင်းရေးအတွက်ဆူတောင်းပေးနေတယ်လို့လည်းဗာတီကန်ကပြောပါတယ်။ယူကရိန်းပြည်သူတွေအတွက်လူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ပိုဟမ်မင်းကြီးနဲ့ယူကရိန်းသမ္မတတို့သဘောတူညီမှုရခဲ့ကြတာပါ။ဒါပြင်ပဋိပက္ခတွေအတွင်းအပြစ်မဲ့ဒုက္ခခံစားသူတွေထိခိုက်လွယ်သူတွေအတွက်အရေးပေါ်အကူအညီတွေကိုအမြန်ပေးရနိုင်မို့လဲပိုဟမ်မင်းကြီးကအလေးထားဆွေးနွေးခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာစနေနေ့မှာအီတလီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဇယ်လန်စကီဟာအီတလီကနေဂျာမနီကိုဆက်လက်သွားရောက်မှာဖြစ်ပြီးတော့သူမကသွားခင်မှာပဲဂျာမနီကယူကရိန်းကိုအမေရိကန်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့စစ်ရေးအကူအညီတွေပေးမယ်လို့ကြေညာခဲ့ပါတယ်။